ောင်တိန်တောင်းသဖွယ်မင်းရဲ့ကျွယ်တဲ့တိုင်းပြည်ရေးရာကိစ္စတွေများခံမှန်းပြောဆိုဖို့ခက်တဲ့အကြောင်းရှေးပညာရှိတွေကဆိုခဲ့ကြတယ်ဒီလိုဖြစ်လိမ့်မယ်မှန်းထားပေမဲ့ဟိုလိုဖြစ်ဖြစ်သွားတတ်တဲ့သဘောကိုပြောကြတာပါအခုပြောနေတဲ့စကားလေးထောက်ပြီးဟိုလိုဖြင့်ဖြစ်နိုင်လောက်ရဲ့လို့ခံမှန်းတွက်ချက်လို့မရနိုင်ဘူးဆိုတဲ့သဘောပါပဲတိုင်းပြည်ပြည်စီညောင်းတောက်လေးကိုကံကောင်းထောက်မှလို့အုပ်ချုပ်ခွင့်ရထားတဲ့သူပဲဖြစ်ဖြစ်ကဘာကြီးတစ်ခုလုံးကိုလွှမ်းခြုံပြီးစီမံဆောင်ရွက်ခွင့်အာဏာရနေတဲ့သူပဲဖြစ်ဖြစ်အာဏာရှိနေတဲ့သူမှန်ရင်သူတို့ရဲ့စကားတွေကိုအတူယူစားလို့မရနိုင်ဘူးဆိုတဲ့သဘောပါကဘာအရေးအခင်းမှန်သမျှကိုလက်ငင်းကွက်တိဖြည့်ရှင်းမပေးနိုင်ရင်တောင်မှကျွန်တော်တို့ကစိတ်ပူနေရပါတယ်ဆိုတာလောက်တော့ပြောတတ်ဆိုတတ်ရှိတဲ့ကဘာကုလသမဂ္ဂကြီးရဲ့တာဝန်ရှိသူအထွေထွေအတွင်းမှုချုပ်ကြီးဦးလေးဗန်ကီမွန်ကလည်းအခုတော့လေတိုက်ခံရတဲ့တိမ်တောင်လိုပုံစံပြောင်းသွားပြန်နေရဲ့အရင်ကဦးလေးဗန်ပြောပုံကမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဟာ all inclusive ဖြစ်ရမယ်တဲ့အဲ့ဒီလိုအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲမျိုးမှာကမ္ဘာကုလသမဂ္ဂကြီးကအတိအမှတ်ပြုတ်နိုင်မတဲ့ဟောအခုတော့တမျိုးဖြစ်ပြန်ပြီပြောခဲ့တဲ့ all inclusive ကိုမပြောတော့ပြန်ဘူးမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုတရားမျှတမှုရှိမရှိစောင့်ကြည့်နေပါတဲ့မခက်ဘူးလားဗျာအတူတူပါပဲကမ္ဘာပေါ်ကဒီမိုကရေစီရေးတွေကိုထောက်ခံအားပေးကူညီနေပါတယ်ဆိုတော့ကမ္ဘာအင်အားအကောင်းဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အမေရိကန်နိုင်ငံကြီးကလည်းအခုနာအဖအာဓမနီးနဲ့ကျင်းပတဲ့ရွေးကောက်ပွဲကနေဖြစ်ပေါ်လာမဲ့အဆိုးအဝါတောင်းထိတွေ့ဆက်ဆံသွားဖို့စဉ်းစားနေပြန်တယ်ဆိုတော့သူတို့ပြောခဲ့တဲ့မြန်မာနိုင်ငံဒီမိုကရေစီပေါ်ထွန်းရေးစကားတွေကကြက်တောက်တဲ့ရေလို့ဖြစ်သွားပြန်ရောကြက်တောက်တဲ့ရေဆိုတာဘယ်ရောက်သွားမှန်းမသိတာကိုပြောတာပါကြက်ဆိုတာရေတောက်ပေမဲ့ရှူးရှူးမှမပေါက်တာဘူးအစကတည်းကကိုလူကိုဘက်သားဆိုပြီးနာအဖဖက်ကနေပျောင်ပျောင်တင်းတင်းရက်တည်နေတဲ့အာဆီယံဆိုတာကြီးကိုတော့စကားနဲ့ထည့်ပြောမနေတော့ပါဘူးအရာတွေအားလုံးကိုခြုံကြည့်လိုက်တဲ့အခါကျတော့မြမစာစုအကျော်အမော်ဆလီစီယာဥပုံညရဲ့တကြားလိန်တေးထက်ကိုသွားသတိရတယ်ပြစ်ရှာမဲ့ဝရဇိန်ငယ်ပဒိမာပြင်းနှုံးထင်လေတဲ့မကောင်းသူပဲကောင်းသူကဲမယ်ဆိုတဲ့တကြားသာသနာမှာမကောင်းတဲ့သူတော့မြင်နေတွေ့နေရပါပြီတဲ့ဒါပေမဲ့ပြစ်မဲ့မိုးကျိုးကပဒိန်ဆိုင်မှာပြင်နေရတော့တဲ့တခြားမင်းပြစ်မဲ့မိုးကျိုးလက်နှက်ကသူ့လက်ထက်မှာမရှိသေးလို့ရွှေနဲ့ကြေးနဲ့ရောတဲ့မိုးကျိုးကိုပဒိန်သမားနဲ့ကြံခိုင်းဖန်ခိုင်းရတော့လို့ပြောတာပါမကောင်းတဲ့လူတွေကြီးစိုးလွန်းနေပေမဲ့မဖယ်ရှားနိုင်တဲ့ခက်ကိုစာဆိုတော်ကြီးဥပုံညာတယောထားတဲ့တိထက်ပါဒါပေမဲ့မနေ့ကမီဒီယာထဲမှာတော့ရခိုင်ဘက်မှာရွေးကောက်ပွဲမဲဆွယ်နေတဲ့ကြံ့ဖော့ပါတီအဖွဲ့ဝင်တူဦးကိုမိုးကျိုးကတကယ်ပစ်ချလိုက်လို့ဒဏ်ရာရပြီး73ချက်ချုပ်လိုက်ရတယ်လို့ကြားလိုက်ရတယ်။ဒီသတင်းကြားကတော့2000ခုနှုန်းကမြစ်တာပို့ပြရွတ်တဲ့တန်ဃာတွေကိုဝရင်းထုတ်နဲ့ရိုက်တဲ့ကြံဖို့ကိုမိုးကျိုးပစ်ချတာဘာဆန်းလို့တုံးဆိုရပေမဲ့မိုးကျိုးပစ်တဲ့ဒဏ်ရာ73ချက်ပဲချုပ်ရတယ်ဆိုတာကတော့နည်းနည်းတော့ဆန်းတယ်ထင်တာပဲ။များသောအားဖြင့်ကတော့မိုးကျိုးပစ်တယ်ဆိုပွဲချင်းပြီးကြတာပဲလေ။အခုတော့ဒဏ်ရာရုံပဲတဲ့။အဲ့ဒီအကြောင်းတွေးရင်းနဲ့ပဲအငိမ့်လူရှင်တော်တွေပြက်တဲ့ပြက်လုံးတစ်ခုကိုသွားတတိရတယ်။လူရွှေတော်တယောက်ကဖျားဆူးမိုးကျိုးပုတ်ရပါစေရဲ့လို့ကြိမ်တော့နောက်လူရွှေတော်တယောက်ကဟဲ့ကောင်မိုးကျိုးပစ်တယ်လို့ပဲရှိတယ်မိုးကျိုးပုတ်တယ်လို့မရှိဘူးဆိုတော့ပထမလူရွှေတော်ပြန်ပြောလိုက်ပုံကကိုလူရဲရှာရှိန်မနေနဲ့တကြမင်းမအားလို့သူ့မိမသူ့စီတာကိုပစ်ခိုင်းလိုက်တာလက်မတက်လို့တဲ့တယ်မမှန်ပဲပုတ်ယုံပုတ်သွားတာတဲ့အခုလဲကြံ့ဖို့ကိုမိုးကျိုးကပုတ်ယုံပုတ်သွားတယ်လို့ထင်ပါရဲ့ဒါကြောင့်ဒုတ်တလလို့ဆိုတဲ့အာဓမမင်းကိုအတ္တာယီအတ္တနောနာထောဆိုတဲ့ကိုကိုကိုအားကိုယုံမှအပဘသူကမှဘေးကလာပြီးမကူနိုင်မကယ်နိုင်ဘူးဆိုတာအလွန်ရှင်းနေတဲ့ကိစ္စပါပဲလို့ကျွန်တော်တို့ပြည်သူတွေသဘောပေါက်သင့်ကြပါပြီ။တစ်ချိန်တည်းမှာစင်ကာပူကိုမျက်စိသွားကူပြီးအမြင်အားကောင်းကောင်းနဲ့မြန်မာပြည်ကိုပြန်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကြီးဦးတင်ဦးကတော့ရောက်မဆိုင်ပဲတခြားသူတွေကိုအားကိုမနေကြပါနဲ့။အခုဟောဒီကျွန်တော်ရှေ့မှာမြင်တွေ့နေရတဲ့သူတွေအားလုံးကကိုတကယ်ခိုင်မာတဲ့အဓိကပင်ရင်အင်အားတွေပါပဲလို့ပြောလိုက်တဲ့အတန်ကြားလိုက်ရပါတယ်။ဒါကြောင့်တကြမင်းမအားလို့သူမိမကိုပစ်ခိုင်းတာမပစ်ခိုင်းတာစောင့်မနေကြပဲအခုလာတော့မယ့်ရွေးကောက်ပွဲကိုပြည်သူတွေကလုံးဝလက်မခံကြောင်းသိအောင်အင်အားပြတဲ့သဘောနဲ့မဲသွားမပေးပဲကိုယ့်အိမ်မှာကိုယ်အေးအေးဆေးဆေးနေလိုက်ကြပါစို့လို့သာအကြံပြုလိုက်ရအောင်ပါဗျာ